ရခိုင်ပြည်နယ်ကိရိကခအကြောင်းတရင်ယူမှုကြောင့်နိုင်ငံတော်စိုးဝတ်ချက်အဲ့ဦးဒီပေါက်ကမှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာတရင်တော်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့တရင်ဘက်ကရန်ကုန်တရားရုံးတရုံးကနေအာမခံပေးဖို့ငင်းပယ်လိုက်ပြီးတဲ့နောက်ဒီနေ့အင်္ဂါနေ့မှာတရားရုံးမှာစစ်ဆေးဦးမှာဖြစ်ပါတယ်။သူတို့ကိုချက်ချင်းပြန်လွတ်ပေးဖို့ဓမ္မမဟုတ်ဖန်စီခံရတဲ့အကြောင်းချက်တွေကိုထုတ်ပြန်ပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမကြာသေးခင်ကတောင်းဆိုခဲ့သလိုနယူးယောက်ကိုလံဘီယာတက်ကတိုရဲ့သတင်းမီဒီယာကောလိပ်ကကျောင်းသားတွေကလည်းသူတို့လွတ်မြောက်ရေးအတွက်နဲ့ပြီးတော့သူတို့အတွက်စောင့်တည်စုဆောင်းတာပေးပို့မဲ့အမှားစကားတွေကိုလည်းစုဆောင်းရရှိပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာစာဖတ်ဝါဒနာပါတီတွေဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မှာအခြေစိုက်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကသူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ထပ်မံတောင်းဆိုပါတယ်။အလားတူပူလီစာစုရှင်90တို့ကလည်းသတင်းသမားတွေဖမ်းဆီးမှုပြုလုပ်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ခိုက်တာဖြစ်ကြောင်းနဲ့သတင်းသမားတွေကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။